Ukraine စစ်ပွဲအတွင်းရုရှားဘက်ကစစ်ရာဇဝမှုတွေကျူးလွန်တဲ့နေရာမှာ Ukraine ရဲ့ယဉ်ကျေးမှုအမွေအနှစ်တွေဟာလည်းစစ်ရာဇဝမှုတွေကျူးလွန်ခံနေရတယ်လို့ Ukraine ဘက်ကပြောလိုက်ပါတယ်။လွန်ခဲ့တဲ့နှစ်2005ကဟန်နစ် Empire ကိုအုပ်ချုပ်ခဲ့တဲ့အတလဘီယန်ရဲ့တရဖူဟာလည်း Ukraine နိုင်ငံရဲ့ပြတိုက်တွေကနေပျောက်သွားခဲ့တယ်လို့ဆိုပါတယ်။ရုရှားတပ်တွေကမလီတိုပိုးမြို့ကိုပြီးခဲ့တဲ့ February လကသိမ်းယူပြီးတဲ့နောက်အဲ့ဒီတရဖူနဲ့တခြားအဖို့တန်ရဲနာတွေကိုရုရှားတပ်တွေကယူဆောင်သွားတယ်လို့ပြတိုက်တောင်းဝန်ရှိသူတွေကပြောပါတယ်အခုဆိုရင်ယူကရိန်းနိုင်ငံကိုရုရှားကျူးကျော်တိုက်ခိုက်ခဲ့တာဟာ၈လထဲမှာရောက်နေပြီဖြစ်ပြီးတော့အဲ့ကာလအတွင်းယူကရိန်းရဲ့သမိုင်းဝင်နေရာတွေနဲ့သမိုင်းဝင်ပစ္စည်းတွေဟာအကြီးကျယ်ပျက်စီးဆုံးရှုံးတာတွေလူရဲဖျက်ဆီးတာတွေခံခဲ့ရတယ်လို့ယူကရိန်းအာဏာပိုင်တွေကပြောထားပါတယ်ရုရှားစစ်သားတွေဟာယူကရိန်းပြတိုက်40လောက်နီးနီးကရှေးအောင်အုံဆောင်ပစ္စည်းတွေကိုယူဆောင်သွားကြတယ်လို့ယူကရိန်းယဉ်ကျေးမှုဝန်ကြီးက AP သတင်းဌာနနဲ့တွေ့ဆုံမိန့်မြန်းကမှဆွဆွဲထားပါတယ်။အခုလိုယူကရိန်းယဉ်ကျေးမှုအမွေအနှစ်ပြတိုက်တွေကနေလူယူဖျက်ဆီးမှုတွေကြောင့်ဆုံးရှုံးမှုပမာဏတန်ဖိုးဟာယူရိုတန်းရာနဲ့ချီရှိတယ်လို့ယူကရိန်းယဉ်ကျေးမှုဝန်ကြီး Alexander Tikhachenko ကပြောပါတယ်။ယူကရိန်းယဉ်ကျေးမှုအမွေအနှစ်တွေပေါ်မှာရုရှားတပ်ဖွဲ့ရဲ့သဘောထားတွေကစစ်ရာဇဝမှုမြောက်တယ်လို့လည်းသူကပြောပါတယ်ခင်ဗျာ